ဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒကိုဆုံးဖြတ်တဲ့နေရာမှာလူခွင့်ရေးဟာဘယ်ခန့်ကဏ္ဍကရှိနေမလဲဆိုတဲ့မေးခွန်းဟာဒီသတင်းပတ်အတွင်းစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်။ထရန့်ရွေးချယ်ထားတဲ့သူ့ရဲ့အစိုးရဝန်ကြီးတွေအမေရိကန်လွှတ်တော်ကကြားနာစစ်ဆေးပွဲတွေအတွင်းထွက်ဆိုချက်တွေကိုကြည့်ပြီးလူခွင့်ရေးနဲ့ပတ်သက်လို့သူ့ရဲ့သူတို့ရဲ့သဘောထားတွေအပေါ်ဝေဖန်စိုးရိမ်မှုတွေထွက်လာခဲ့တာဖြစ်ပါတယ်။ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စဉ်အငင်းပွားပွဲရာအချက်တွေနဲ့အတူ VOA သတင်းတောက်ဘေးလ်ဂေါ်လိုရဲ့သတင်းလွှာကိုမတ်ရင်ချင်းနိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ရင်းနှံတွေကိုတင်ထားမယ်လို့ရွေးကောက်ပွဲမဲဆယ်စဉ်ကာလတခြားလုံးဒေါ်နယ်ထရမ့်ဟာအခုလိုထက်ခါကတိပေးခဲ့တာ
ပါ Keep the oil keep the oil
အီရန်နိုင်ငံကရင်းနှံတွေကိုပြောနေတာဖြစ်ပါတယ် American ပြည်ထောင်စုဟာအီရတ်စစ်ပွဲမှာအောင်နိုင်ခဲ့တဲ့နိုင်ငံအနေနဲ့အီရတ်ကရင်းနှံတွေကိုထုတ်ယူပြီးတော့ရောင်းချတဲ့နယ်လို့ထရမ့်ကပြောခဲ့ပါတယ်ဒီလိုဒေါ်နယ်ထရမ့်မှတ်ချက်ပေးပြောခဲ့တဲ့စကားတွေကိုကြည့်ရင်သူ့ရဲ့အဆိုအရလက်ထက်မှာပြင်ပနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေတွေကိုဘလို့ကင်တွယ်မလဲဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့နယူးယောက်အခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးဆာရာမော်ဂန်ကပြောပါတယ
် We have great concern that this is going to be an administration
လူခွင့်ရေးနဲ့ပတ်သက်ပြီးထိတွေ့ပတ်သက်မှုမရှိတာဒါမှမဟုတ်စိတ်မဝင်စားတာဒါမှမဟုတ်တခြားအကျိုးစီးပွားရေးကိစ္စတွေမှာလူခွင့်ရေးကိုခုရုံးလုပ်ပြီးသူတို့လိုချင်တာရဖို့အတွက်စည်းရုံးနဲ့အစိုးရအဖွဲ့မျိုးဖြစ်လာမှာကိုကျမတို့အမတန်းမှစိုးရိမ်ပါတယ်
American ပြည်ထောင်စုအတွက်တော့တခါတည်းကမှသူတို့ရဲ့မိဖက်နိုင်ငံခေါင်းဆောင်တွေကိုယ်တိုင်လူခွင့်ရေးချိုးဖောက်သူတွေဖြစ်နေတာအဆမ်းမဟုတ်ပါဘူး။ဒါပေမဲ့ Trump နဲ့သူ့ရဲ့ထိတ်တန့်အရာရှိတချို့ဟာဒီခေါင်းဆောင်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုရမှာကိုမလိုလားခဲ့ကြပါဘူး။ Trump ကနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ထားတဲ့ Rex Tillerson ဆိုရင် Syria နိုင်ငံမှာရုရှားအစိုးရရဲ့စီးရေးကြိုးပမ်းမှုတွေဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်ဆိုတာကိုပြောဖို့ညှင်းဆိုခဲ့ပါတယ်။ဒါအပြင်ဖိလစ်ပိုင်နိုင်ငံရဲ့မူရီစေဝါနှိမ်နင်းမှုမှာလူပေါင်းထောင်ထဲချီတေဆုံးခဲ့တာနဲ့ပတ်သက်လို့သမ္မတရိုဒရီဂိုဒူတာတေးကိုဝေဖန်ကန့်ကွက်တာမျိုးလဲတယ်လဆင်ကမလုပ်ခဲ့ပါဘူး။ဒါရီနဲ့ပတ်သက်လို့သူဟာလက်တွေ့ကျကျကြည့်သူတဦးဖြစ်တယ်လို့တယ်လဆင်ကကိုကိုကိုကာကွယ်ပြောဆိုခဲ့ပါတယ
်။ It is unreasonable to expect that every foreign policy endeavor
အထူးသဖြင့်အမေရိကန်ပြည်သူတွေရဲ့လုံခြုံရေးအန္တရာယ်ရှိနေတဲ့အချိန်မှာနိုင်ငံခြားရေးမူဝါဒတိုင်းမှာလူ့အခွင့်အရေးတစ်ခုကိုပဲစပြီးထက်သွင်းစဉ်းစားမယ်လို့မျှော်လင့်တာဟာယုတ်တိမတန်ပါဘူး
။ဒါပေမဲ့လို့နိုင်ငံရဲ့အကျိုးစီးပွားနဲ့နိုင်ငံရဲ့စံတန်ဖိုးသတ်မှတ်မှုနှစ်ခုကြားမှာအမေရိကန်ပြည်ထောင်စုအနေနဲ့တကယ်ပဲဆုံးဖြတ်လုပ်ကင်ဖို့လိုအပ်နေပါပြီလား။လန်ဒန်တက္ကသိုလ်က Leslie Vinger Murray ကတော့မလိုအပ်ဘူးလို့ဆိုပါတယ်။သူက VOA ကို Skype ကတဆင့်အခုလိုပြောသွားပါတယ
်။ You could argue it's very much in the United States national interests.to embrace human rights right
လူခွင့်ရေးကိုလက်ခံယုံကြည်မှုအပေါ်မှာကျမတို့စိတ်ဝင်စားမှုဟာအရန်ကိုများနေတယ်လို့ငြင်းပွားနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ရေရှည်သားမကရေတိုသွားတဲ့အခါမှာတော့လူခွင့်ရေးကိစ္စဟာမိတ်ဆွေမဟာမိတ်တွေတိစောက်ဖို့လွယ်ကူအောင်အထောက်အကူပြုပါတယ်။ကမ္ဘာမှာအခြားနိုင်ငံတွေနဲ့အကျိုးရှိရှိအလုပ်လုပ်ဖို့အမေရိကန်ပြည်ထောင်စုကလိုအပ်ပါတယ်။
မကြခင်သမ္မတဖြစ်ကျန်းသက်စာချိန်ဆိုတော့မဲ့ထရမ့်အတွက်တော့တေးကြတာတစ်ခုကနိုင်ငံရဲ့လုံခြုံရေးနဲ့လူခွင့်ရေးထဲသွင်းစဉ်းစားဖို့လိုအပ်ချက်ကိုမျှတမှုရှိအောင်ဆောင်ရွက်ဖို့သူဟာပထမဆုံးအမေရိကန်သမ္မတမဟုတ်သလိုနောက်ဆုံးသမ္မတလည်းဖြစ်လာမှာမဟုတ်ပါဘူးရှင်။